ယူကရိန်းမြို့တော်ကိုရုရှားစစ်တပ်ပစ်ခတ်တဲ့အီရန်နိုင်ငံထုတ်ဒရုန်းတွေထိမှန်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောလိုက်ပါတယ်။ပြီးခဲ့တဲ့ရက်မှာယူကရိန်းနိုင်ငံတပ်ဖွဲ့140ကိုရုရှားကဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်လို့လည်းယူကရိန်းစစ်တပ်ကဆက်ပြောခဲ့ပါတယ်။ကိဖ်မြို့တော်ဒူဘိုင်အဓိကကျတဲ့အဆောက်အဦတွေဒရုန်းနဲ့တက်ခိုက်ခံခဲ့ရတာလို့လည်းယူကရိန်းသမ္မတရုံးဒုတိယအကြီးအကဲကီရီယိုတီမိုရှန်ကိုကပြောလိုက်တာပါ။ယူကရိန်းနိုင်ငံတောင်ပိုင်းကမီကိုလိုက်မြို့ကိုတညလုံးပြစ်ခတ်တိုက်ခိုက်မှုကြောင့်၅ထပ်ဆောက်အုပ်တစ်ခုပျက်စီးသွားတယ်လို့လည်းမြို့တော်ဘုံအလက်ဆန်ဒါစင်ကော့ဖ်ကပြောပါတယ်။အခုလိုအချိန်မှာပဲမနစ်ကကုလသမဂ္ဂထူထွေးညီလာခံမှာတော့ရုရှားကယူကရိန်းကိုဒေသ၄ခုကိုသူ့ပိုင်နဲ့အဖြစ်တရားဝင်တင်ယူသတ်မှတ်လိုက်တဲ့ပေါ့ကန့်ကွက်ရှုတ်ချတဲ့ဆုံးဖြတ်ချက်ကိုမဲခွဲခဲ့ပါတယ်။ထောက်ခံမဲ143မဲ၊ကန့်ကွက်မဲ9မဲ၊ကြားနေ35မဲနဲ့ဆုံးဖြတ်ချက်အတီးပြုခဲ့တာဖြစ်ပါတယ်ရုရှားနဲ့တူဘယ်လာရုစ်မြောက်ကိုရီးယားဆီးရီးယားနဲ့နီကာရာဂွါကကန့်ကွက်ခဲ့ကြပါတယ်ထောက်ခံမဲ့ပြည်ရထင်မှာတော့မြန်မာလည်းပါဝင်ခဲ့ပါတယ်ခင်ဗျ